ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာ CDM လုပ်နေကြတဲ့ဝန်ထမ်းတွေတဲ့ရဲတပ်ဖွဲ့ဝင်တွေလည်းတစားစားပါဝင်လာကြပြီးအခုဆိုရင်အိန္ဒိယဗက်ချန်နေဆက်ဒေသကိုပြည်ဝင်ခုလွန်သူများပြားလာတယ်လို့ CDM သမားတွေကိုအကူအညီကယ်ဆယ်ရေးလုပ်နေတဲ့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတင်ပြချင်ပါတယ်မြန်မာနိုင်ငံတလွားမြို့ရွာအသီးသီးကဆန္ဒပြနေသူတွေကိုစစ်တပ်နဲ့ရဲကလိုက်လံနှိမ်နှင်းဖြိုခွင်းနေတဲ့လုပ်ရပ်ပေါ်လက်မခံနိုင်တာကြောင့်ငင်းညမ်းစွာအာဏာပြန်ဆန်ရေး CDM လုပ်မယ်ဆိုပြီးရဲတပ်ဖွဲ့ဝင်တချို့အိန္ဒိယနဲ့ထိုင်းမြန်မာနယ်စပ်ဘက်ထွက်ပြေးတိမ်းရှောင်ကြတာယာကနန်းကြီးရှိလာပြီးဖြစ်ပါတယ်။အိန္ဒိယနယ်စပ်မှာဆိုရင်အထူးသဖြင့်မီဇိုရမ်ပြည်နယ်နဲ့မနီပူပြည်နယ်တွေကိုထွက်ပြေးခိုလုံသူတွေတစားစားတိုးလာနေတာပါ။မနီပူပြည်နယ်မိုရင်းမြို့ကိုပြီးခဲ့တဲ့သတင်းပတ်တည်း CDM လုပ်ပြီးကြောက်လာသူကတော့ဆန်းလင်းကြီးမြို့နယ်ရဲစခန်းကရဲတပ်သားလျံကျုံးဟောက်ပါသူဟာချင်းတိုင်းသားဖြစ်ပါတယ်။
ကျွန်တော်ကတာဝန်ကြတာတော့မုံရစင်းနေတောင်မှတာဝန်ကြတော့ပေါ့ဝမ်ပေါင်းလို့ရန်စီလို့အဲ့မှာတာဝန်ကြတော့ပေါ့မုံရမှာခဏခဏဟိုဖြုတ်ခွဲရရှိရလင်းကျွန်တော်စင်းနေတောင်မှတော့ဖြုတ်ခွဲတာတော့မရှိဘူးကိုမိတော့လောကြတော့ဘေးသေးကိုကျွန်တော်တို့ရှိတော့မှာပေါ့ဖြစ်လာဖို့လည်းများတယ်အဲ့မှာကျွန်တော်လည်းဖြုတ်ခွဲဖို့လည်းအလိုအမိသိလာတော့ကျွန်တော်မလုပ်နိုင်ဘူးလို့အဲဒါမဲ့တက်နေတော့ဖြုတ်ခွဲဆိုင်မှာပဲကျွန်တော်လည်းအဲကျွန်တော်တို့စစ်ဆိုးရလက်ထက်မှာကျွန်တော်လည်းမနေစတော့တော့ပြောလောကစစ်ကောင်ရဲ့ဟိုပါအမိထုတ်စာလေးပေါ့ကျွန်တော်မလိုက်နာနိုင်ပါဘူးလို့အဲကြော်ပြီးကျွန်တော်အစီအစဉ်မလုပ်မယ်လို့ဆုံးဖြတ်ချက်ချထားအောင်တေဝင်တော့အကြောင်းတော့မကြောက်ဘူးကျွန်တော်ဟိုတေဝင်ကြရတော့ပဲလွတ်မှာလဲပေါ့အဲရေမှုတော့ဘာလို့ဟိုတက်ခွဲမှုတော့ဖုန်းလမ်းဆက်တယ်ကျွန်တော်လမ်းတစ်ချက်လုံးနဲ့သူဖုန်းခေါ်တာပဲဒါပေမဲ့ဖုန်းမကင်ဘူးဒီဘက်ကရောက်မှလည်းကျွန်တော်ဖုန်းကင်တာပဲကျွန်တော်ထွက်လာတော့မွန်ရက်နေ့ထွက်လာ9ရက်နေ့ကကျွန်တော်မွန်ရက်စခန်းကကျွန်တော်ပြင်ချင်းတယောက်ရှိတယ်ပေါလိမာနဲ့တူသူနဲ့တူထွက်လာတော့ငါးရက်နေ့ညတရားလုံးပေါင်းလာခဲ့တာအာဒီနေ့ဆက်6ရက်နေ့နေချင်းလောက်ရောက်တာထွက်တာတော့နေတိုင်း3-4ရက်အဲ့လိုထွက်တာပဲကို
မြန်မာနိုင်ငံအတွင်းဆန္ဒပြပွဲတွေကိုလက်တလောဖြိုခွဲမှုတွေဟာသူတို့လိလာထားရတဲ့ရဲလုံတုံးလုံးကြီးတွေနဲ့မကန့်ညီဘူးလို့လည်းရဲတပ်သားလျံကျိုးဟောက်ကပြောပါတယ
်ရဲဆိုတာကျွန်တော်ပြည်သူလူထုကိုလုံခြုံရေးပေးရမယ်အဲရက်ပွဲတို့မြို့တို့တိချမ်းတာရဲ့ကိုကျွန်တော်လုံခြုံရေးယူပေးရမှာလေကျွန်တော်အဲရက်တပွဲတို့စတားတော့ကျွန်တော်ဒီတို့ပြန်လုပ်လို့ဆိုတော့မရှိတင်ပါဘူး။ဒါပေမဲ့အခုကဒီစင်ကြီးတုံးလာတော့မရှိတင်ပါဘူး။အီယူတင်တာကျွန်တော်ရောဘတ်ကြီးတို့ဒီဟာမျက်ရည်ပုံအဲတုံးလာတာအခုကဒီစစ်တုံးလာတော့မရှိတင်ပါဘူး
။မနီပူမိုရီမျိုးကိုနောက်ထပ်ရောက်လာတဲ့ချင်းတိုင်းသား CDM ရဲတပ်သားကတော့ပေါင်လင်းမှန်ဖြစ်ပါလေ။သူပါကြောင့် CDM လုတ်ဖြစ်တယ်လဲဆိုတာကိုရှင်းပြပါလေ။
CDM လို့ရတဲ့ကြောင်းရင်းကတော့အဲတွေ့ကြမြင်ကြတဲ့တန်းကိုလေမတရားတစ်ဖြစ်အာဏာသိမ်းတယ်မတရားတစ်ဖြစ်ပြည်သူတွေပေါ်မှာအနိုင်ကျင့်ပြီးမှဖြစ်နေအုပ်စုပြီးမှဒီလိုပြည်အပြည့်ပြည်သူတွေဒီလိုတတ်ဆက်တဲ့ခါကျတော့ကျွန်တော်အနေနဲ့တာဝန်ထမ်းဆောင်နေတာဟိုပေါ့မရှိသေးဘူးပေါ့နော်အဲနောက်တစ်ခုကတော့ရဲတပ်ဖွဲ့ဝင်တွေကျွန်တော်ဘောင်းကိုစစ်သားကြီးကိုခိုင်းတယ်အမှပြည်သူတွေကိုအဲရဲတပ်ဖွဲ့ဝင်တွေလုပ်ငန်းတိုင်းမလုပ်ခိုင်းဘူးနဲ့ဒီလိုပြစ်တတ်တဲ့အမျိုးမျိုးတွေပေါ့ကွာမပြောပေါ်မှာတွေ့တယ်တွေ့တဲ့ခါကျတော့အာအမကျွန်တော်တို့မှမျက်ရည်တွေတော့ကြားတယ်။ဆန်းနဲ့မခံစားနိုင်လို့ပေါ့။မအီအဲ့ရနေရနေပြီးတော့ကျွန်တော်ကစီဒီမှာလုတာ
။အခုလိုအိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်နဲ့မနီပူးပြည်နယ်တွေကိုဖြတ်ပြေးခိုလုံလာသူတွေထဲမှာရဲတပ်ဖွဲ့ဝင်တွေအပြင်အခြားအစိုးရဝန်ထမ်းတချို့လည်းပါဝင်လာပါ။ဒီကနေ့အချိန်ထိတော့ CDM လုတ်ပြီးမီဇိုရမ်ပြည်နယ်တွေခိုလုံလာသူ400ကျော်နဲ့မနီပူးပြည်နယ်တွေခိုလုံလာသူ30နီးပါးရှိတယ်လို့အိန္ဒိယနယ်စပ်မှာကူညီကယ်ဆယ်ရေးလုပ်နေတဲ့ဥက္ကိုလေးကပြောပါတယ်။
မီဇိုရမ်ဘက်မှာတော့ရောက်400ကျော်တော့ရှိတယ်။မနီပူမှာတော့အခု60ရောဘယ်လိုကုန်မလဲ20နဲ့မှ9ရောက်30နီးပါးပေါ့နော်။ဟုတ်ကဲ့နီးစပ်နဲ့နေတော့ဝင်ရတာပေါ့
။မိုးရင်းမြို့ကိုထွက်ပြေးလာသူတွေကိုစားရေးတောက်ရေးအကူအညီပေးနေတဲ့မဟာနင်းကလည်းသူ့ခံယူချက်ကိုရှင်းပြပါလေ
။ဒီလိုပါပဲကျွန်တော်တို့လည်းစိတ်နာတာပေါ့နော်။ဥပမာဒီကိစ္စကိုလေနော်။အဲတံပိုးကလေးတွေကိုလာချင်လာတဲ့လူပေါ့အကုန်လုံး welcome ပဲဆိုမှကျွန်တော်တို့လည်းဖိတ်ခေါ်တယ်လေ။တန်နိုင်ဆုံးပါတော့ကျမတို့လက်တန်းဆုံးကူညီပေးမယ်ဆိုတော့ကလေးတွေကိုလိုက်ခေါ်တာပါ။ကိုကလည်းတကယ်ချင်းတရားနဲ့နှစ်ယောက်ထဲမနိုင်ဘူးလေလူများတဲ့ခါကျတော့အဲ့ဒါတို့လည်းဆက်ပြုတ်တယ်လည်းတို့လည်းကူညီပေးတယ်လေနော်။အဲ့လိုတရက်ကို4-5ယောက်အဲ့လိုမျက်တန်းကူညီပေးတယ်။အဲ့ပါကူညီရတာကျမတို့လည်းတည်တည်ရှိတာပေါ့
။အခုလိုစစ်တပ်ရဲ့အမိကိုမနာခံပဲအိန္ဒိယနယ်စပ်တဲ့ပြည်ဝင်ခေါလွန်လာသူတွေကိုအိန္ဒိယဗဟိုအစိုးရကကူညီစောင့်ရှောက်ပေးဖို့မီဇိုရန်လွှတ်တော်ကလည်းဗလာဇနာကဒီကနေ့ရပိုင်းနဲ့အိန္ဒိယလွှတ်တော်မှာတင်ပြတောင်းဆိုခဲ့ပါတယ်ခင်ဗျာ။